ဒီဆေဆိုးရနှစ်ပေါင်းများစွာနိုင်ငံရေးကျင်းသားတွေတို့မှလည်းဒီထောင်ရင်းနေရဲမှာလူတွေကိုညှဉ်းပန်းနေနှိပ်စက်တယ်လူအဖွဲ့အစည်းတွေကိုချိုးဖောက်တယ်ဖျက်ဆီးတယ်ဆိုတာတွေကကြားပြီဗျအဲ့ဒီဟာတွေကိုကျွန်တော်ကမှတ်တမ်းတင်နေတယ်ဗျာဒါပဲဗျာလူမဆန်တာလည်းမဟုတ်တလိ္ဆန်တောင်မဆန်ဘူးဘာလို့လဲဆိုတော့တလိ္ဆန်ကမှတလိ္ဆန်ချင်းညာသေးတယ်ဗျာတလိ္ဆန်ချင်းဥမာဆိုတော့ဟိုตัดซ้าอย่าหลุหลุตัดซ้าล่ะเว้ยตู้เนี่ยตบาวะหลูอัจฉะไปหลุดเลยหล่ะชิ้นมันกินโลรู้ตมวยแล้วสิจ้อกินโลรู้ไม่หลุดีมันก็တော့ดีท้องนี่มาผิดนี่ล่ะก็ดีสิจ้อยี้ท้องดีๆสิท้องล้ายี้รู้ว่าดูหลุดตัวได้ปုံตระนบ่เปียเราโหมาลูกขวยไม่เปียวเนี่ยท้องนี่แล้วมาดีขวยขวยนาน้วขวยตองไม่อยากอ๋อผิดนี่แหละไอ้อะไรโหเราก็ပြောပြกินน่ะบาถ้าว่าเว้ย
ถ้าก็เสียจี้อุ้งตินตูอจินตาบัวเนี่ยท้องนี่สิจักขันแก่อย่างเช่นนงาค้าตีจั่นดั้นละได้ท้องนี้อึดจုံนี้เนี่ยปัดตะลูยี้ท่าได้บาแล้วแห่ลูกเงยเสื้อเสาอูจองวิวเยမြန်မာပိုင်းကဥโจဇန်သားကဆက်သွဲမြင်းမြန်ရှင်တို့ကပြောဆိုထားခဲ့တာကိုနားဆင်ခဲ့ရတာပါ။ဆရာကြီးဦးဝင်းတေဟာသူအသက်မဆုံးခင်အချိန်အထိသူထောင်ထဲမှာဝစ်ဆင်ခဲ့တဲ့အကျဉ်းထောင်ဝစ်ဆုံးအပြာရောင်ကိုဝစ်ဆင်ပြီးတော့မတရားဖမ်းဆီးထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လည်လွတ်မြောက်ဖို့ဒစိုက်မမတ်တောင်းဆိုတိုက်ပွဲဝင်ခဲ့တာလည်းဖြစ်ပါတယ်။သူကွယ်လွန်တဲ့၃နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာတော့ဆရာကြီးဦးဝင်းတေဖြစ်စေခြင်းတဲ့အတိုင်းနိုင်ငံရေးအကျဉ်းသားတွေချွင်းချက်မရှိပြန်လည်လွတ်မြောက်ရေးအပြာရောင်အင်ဂျင်ဝစ်ဆင်ပြီးတော့တောင်းဆိုကြဖို့အပြာရောင်အင်ဂျင်လှုပ်ရှားမှုကိုနိုင်ငံရေးကျင်းသားဟောင်းနေတဲ့ဒီမိုကရေစီအင်အားစုတွေကဝိုင်းဝန်းလှုပ်ရှားတောင်းဆိုကြမှာဖြစ်တယ်လို့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ဗဟိုလုံးမှုဆောင်ဦးထွန်းကြီးကပြောပါတယ်
ထူးထူးခြားခြားကတော့ဘဘကိုလေးစားကုန်ပြီးတော့အားဖြင့်အပြာရောင်ဝတ်လှုပ်ရှားမှုပေါ့လေနော်ဘဘကနောက်ဆုံးထွက်တဲ့အချိန်ကိုအထောက်ဝတ်ဆိုအပြာရောင်ဝတ်ပြီးတော့ဘဘကကွန်လွန်သွားတာလေနောက်တစ်ခုကဘဘကသူ့ရဲ့စက်တန်းတစ်လျှောက်လုံးမှာကိုကျိုးစုံအနစ်နာခံပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကြီးပွားကိုဥဒိပန်စင်နာကိုလေးစားကုန်ပြုသောအဖြစ်၎င်းနိုင်ငံကျင်းသားအောင်ချင်းချင်းမရှိလွမြောက်ရေးသက်တော်၎င်းနောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာပေါ့လေမြန်မာနိုင်ငံစင်းထောင်များမှာနိုင်ငံကျင်းသားတွေကြံ့ရှိနေသေးတယ်ဆိုတဲ့သတင်းစကားကိုပြည်တွင်းဒေသတွင်းနိုင်ငံတကာကိုပေးပြင်တဲ့အပေါ်မှာအဲ့ဒီရည်ချက်တွေနဲ့ပေါ့အပြာရောင်ဝတ်လှူရှားမှုတစ်ခုကိုလေခန္ဓာတက်ရောက်လာတဲ့လူတွေကအကြောင်းကြောင့်အခမ်းအနားမတက်ရောက်နိုင်တော့ညာလေဘာဘကိုလေးစားကုန်ပြုသောအဖြစ်အပြာရောင်အဲ့ဒီဝတ်ဆင်ပြီးတော့အပြာရောင်ဝတ်အဒီရောက်ချမှုတစ်ခုကိုကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့တော့ဖော်ထုတ်ပြတာကိုအခြေအနေလေးထားတာရှိပါတယ
်။ဝိုင်းရင်နိုင်ငံရေးသမားကြီးလည်းဖြစ်သတင်းစာဆရာကြီးလည်းဖြစ်တဲ့ဟန်တာဝရီဦးဝင်းတေလိုလူမျိုးကိုလေးစားအတူယူစေလိုပြီးနောင်လူငယ်မျိုးဆက်တွေဘက်ကတိုင်းပြည်အနာဂတ်အတွက်ရှေ့ဆက်ပြီးတာဝန်ယူစိတ်နောက်နိုင်ငံကောင်းကျိုးတွေကိုလှုပ်ဆောင်စေလိုတဲ့စိတ်တွေဖြစ်စေလိုတဲ့အတွက်အခုလိုအောက်မေ့ဘွယ်ခန္ဓာကိုဒီမိုကရေစီအင်အားစုတွေဘက်ကအလေးနက်ထားကျင်းပနေကြတာဖြစ်တယ်လို့လည်းဦးဝင်းတေနှစ်ပတ်လည်နေ့အခမ်းအနားဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ
်။တစ်ခေတ်မှာအဲ့တော့ကျွန်တော်တို့တိုင်းပြည်အတွက်ကတော့တံမိုးမဖြတ်နိုင်တဲ့တကယ့်ကိုတံမိလူသားပါ။နော်။ဘာကြောင့်လဲဆိုတော့ဘာမှနောက်ဆုံးထွက်တဲ့အချိန်သူ့ပုံစံတစ်ခုမှသူကမဆောင်ရွက်ခဲ့တဲ့အပြင်သူအများအားလူလို့သူပြောနေတာဒီသူတို့အကျိုးကြီးပါ့ဘယ်သူကဥပဒေပန်းစစ
်။ NLD ဦးဆောင်တဲ့ရတအစိုးရလက်ထက်ရောက်လာပေမဲ့လို့နိုင်ငံတော်ဘက်မှအကျဉ်းထောင်နေတဲ့နိုင်ငံရေးအကျဉ်းသားတွေကြံ့ရှိနေသေးတာနောက်တက်ကြွလှုပ်ရှားသူဒီမိုကရေစီအင်အားစုတွေဖမ်းဆီးအထိမ်းသိမ်းခံနေရသေးတာဟာနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရကိုတရားဝင်အထိပ္ပယ်ပဖွင့်ဆိုနိုင်သေးတာတရားမျှတမှုမရှိတဲ့ဥပဒေတွေကိုမဖြတ်သိမ်းနိုင်သေးတာကြောင့်ဖြစ်တယ်ဆိုတာကိုလည်းထောက်ပြကြပါတယ
်နိုင်ငံရေးအကျဉ်းသားကထောင်ချမြေနိုင်ငံရေးအကျဉ်းသားကအခုချိန်မှာ93ရောက်ရှိတယ်တရားရုံးမှာအမှုရင်ဆိုင်ရတာအတွင်းမှာရင်ဆိုင်ရတာဖြစ်တဲ့9ရောက်ရှိတယ်အပြင်ကနေပြီးတော့အမှတ်ခံနဲ့ရင်ဆိုင်ရတာ121ရောက်ရှိနေတဲ့အပြင်ကိုလက်ကမ်းအရေးနဲ့ပတ်သက်လို့ဒီဂါပီလာသား90ကိုလည်းပုံမှန်၄ခုလောက်နဲ့သူတို့အမှုခွန်ထားတဲ့အပြင်အဲ့ဒီကိစ္စကိုလဲနာမှာကံ့မဲ့ဆန္ဒပြတဲ့နောက်နောက်လူငယ်၄ယောက်ကိုလည်းသူတို့အမှုခွန်ထားတယ်ဒါကိုကြည့်ချင်းအဖြစ်အမျိုးသားပြန်လဲစစ်မြန်ရေးတဲ့ကြီးကြီးငယ်ငယ်ကြီးကိုကျွန်တော်တို့ကမေးခွန်းထုတ်အောင်လုပ်အခုလိုနိုင်ငံရေးကျင်းသားပေါင်းများများစွာအချင်းထောင်ထဲမှာရှင်းကိုကကိုမျိုးသားပြန်လဲစစ်မြန်ရေးနဲ့ကြီးကြီးငယ်ငယ်ကြီးကိုအလွန်တရာမှဖိကိုက်တဲ့အဖြစ်တိုင်းပြည်ပုံရိပ်ကိုတိုင်းပြည်ကိုသိတာရောဖိကိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲခံယူသုံးသပ်ပါတယ
်ဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်မြောက်ခန္ဓာကိုရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာကျင်းပမှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကာကြီးဦးတင်ဦးတက်ရောက်မှာလည်းဖြစ်ပါတယ်နိုင်ငံရေးကျင်းသားဟောင်းနေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေဘက်ကအပြာရောင်ဝစ်ဆင်နေဝစ်ဆင်ပြီးနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားမှုမှာပြည်သူအားလုံးပါဝင်မှုနှိုးဆော်တောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင်